2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲစည်းရုံးရေးအဖွဲ့နဲ့ရုရှားကြားပတ်သက်ဆက်နွယ်မှုတွေကိုနှစ်နဲ့ချီစုံစမ်းစစ်ဆေးမှုမှာရှင်းနေချုပ်ဂျက်ဖ်ဆက်ရှင်ကမကြီးကြပ်ခဲ့တဲ့အပေါ်သမ္မတဒေါ်နယ်ထရန့်ကပြစ်တင်လိုက်ပြီးဒီကနေ့အင်္ဂါနေ့မှာတော့ရှင်းနေချုပ်ဂျက်ဖ်ဆက်ရှင်ကိုထပ်ပြီးတော့ပြင်းပြင်းထန်ထန်ဝေဖန်ထိုးနှက်လိုက်ပါတယ်လုံခြံဖန်တီးထားတဲ့ရုရှားရေစုံစမ်းစစ်ဆေးမှုဆက်ပြီးတော့လုံနေရတဲ့အကြောင်းရင်းကJeff Sessions ကသူ့ဘေးထွက်နေမယ်ဆိုတာကိုမပြောခဲ့လို့ဖြစ်တယ်လို့သမ္မတ Trump က Twitter မှာရေးသားခဲ့ပါတယ်။အချင်းကုံငွေကုံလူတွေလည်းဒုက္ခရောက်ကြရပြီးဒီကိစ္စမှာပေါင်းပြီးတော့ကြံစည်ခဲ့တာမရှိဘူးဆိုတာကို Sessions အနေနဲ့ပို့ပြီးတော့သိထားတယ်လို့လည်းသမ္မတကရေးသားခဲ့တာပါ။အမေရိကန်သမ္မတရွေးကောက်ပွဲမှာရုရှားတို့ဝင်ရောက်နှောက်ယှက်မှုရှိသလား။နောက်ပြည်တော်စုစုံစမ်းစစ်ဆေးရေးဘယူရို FBI အကြီးအကဲ James Comey ကိုရာဟုခထုတ်တာမှာသမရအနေနဲ့တရားရေးကိုဆွတ်ဖက်ခဲ့သလားဆိုတဲ့အပေါ်ကြီးကြပ်စုံစမ်းမှုကနေလွန်ခဲ့တဲ့တနှစ်ကျော်တုန်းကရှင်းနေချုပ်ဆက်ရှင်ကဝင်မပါတော့ပဲဘေးထွက်ရှောင်ရှားလိုက်ပြီးတဲ့နောက်အထူးစုံစမ်းရေးမှူး Robert Mueller ကဦးဆောင်ခဲ့တာဖြစ်ပါတယ် FBI အကြီးအကဲဟောင်း Comey ရာဟုခဖယ်ရှားခံရပြီးရပ်ပိုင်အတွင်းမှာပဲဒီရေးစုံစမ်းစစ်ဆေးမှုကိုအထူးစုံစမ်းရေးမှူး Mueller ကဦးဆောင်ဖို့ဒုတိယရှင်းနေချုပ် Rod Rosenstein ကကြေညာခဲ့တာပါသမ္မတထရန့်ဘက်ကကန့်ကွက်တဲ့ကြားကပဲအခုလိုဆောင်ရွက်တာဖြစ်ပါတယ်။သမ္မတထရန့်ရဲ့ရွေးကောက်ပွဲကာလကစပြီးရွေးကောက်ပွဲအနိုင်ရတဲ့အထိဒီဇိုင်းမှတ်မှထောက်ခံခဲ့တဲ့အရင်အလာဘားမှာအထက်လွှတ်တော်အမဟောင်း sessions အနေနဲ့ရှင်းနေချုပ်အဖြစ်ခန့်အပ်ခံရခြင်းမှာတော့စုံစမ်းစစ်ဆေးတဲ့ကိစ္စနဲ့ဆက်နွယ်သူတွေစုံစမ်းရေးမှာပါဝင်မှုကိုတားမြစ်တဲ့တရားရေးဌာနရဲ့အစဉ်အလာအတိုင်းလိုက်နာရတာဖြစ်ပါတယ်။ရှင်းနေချုပ် sessions မှာကအကျိုးစီးပွားဆိုင်ရာပြစ်ပခါနှစ်ခုရှိနေတာပါသူကထရန့်ကိုအခိုင်အမာထောက်ခံသူတဦးဖြစ်ခဲ့တယ်လို့သမ္မတရွေးကောက်ပွဲစည်းရုံးရေးကာလအတွင်းမှာလည်းအမေရိကန်ဆိုင်ရာရုရှားတန်အမတ်ကြီးနဲ့နှစ်ကြိမ်တိုင်တိုင်တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပါတယ်